Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်ဆက်နေတဲ့မှာတော့ဥရောပသမဂ EU ရဲ့တရမဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ကတ်သူဟက်ကာတွေဖောက်ထွင်းဝင်ရောက်ပြီးအရေးကြီးတဲ့ကျင်းနှံစာပေါင်းထောင်ချီပြီးတော့ရယူခဲ့ကြပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာ CN ချိုးပေါက်သူတွေအဖြစ်ရာနဲ့ချီရဲ့အကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းမှာတော့ Bangladesh နိုင်ငံမှာထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဒုက္ခသည်2000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးပို့ထားပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ
်ပထမအချက်ကကြတော့ဟိုပေါ့မိမိဆန္ဒအလျောက်ပြန်မပြန်ဆိုတဲ့အချက်တစ်ခုရယ်နောက်ဒုတိယအချက်ကကြတော့မြန်မာနိုင်ငံရဲ့
နိုင်ငံရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားမှုချုပ်ဦးချမ်းအေးပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီကြောင်းနဲ့တူတက်မတော်နဲ့ပတ်သက်နေတယ်ဆိုတော့ Facebook ဆက်မျက်နှာတချို့ပိတ်ပစ်လိုက်ပြီလို့ Facebook ကသတင်းထုတ်ပြန်တဲ့အကြောင်းတက်မတော်နဲ့အေးအေးတိုက်ပွဲကြောင့်ရွာသားတွေစစ်ဘေးတိမ်းရှောင်နေရတဲ့အကြောင်းစတဲ့သတင်းလှတွေကိုတင်ဆက်ပေးသွားပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလှတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလှတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင
်။ဥရောပသမဂ EU ရဲ့တရမဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ခတ်သူဟက်ကာတွေက၃နှစ်ကြာဖောက်ထွင်းဝင်ရောက်ခဲ့ကြပြီးအရေးကြီးတဲ့ကျင်းနှံစာပေါင်းထောင်နဲ့ချီပြီးဒေါင်းလုဒ်ရယူခဲ့တဲ့အကြောင်းအမေရိကန်သတင်းစာကြီးဖြစ်တဲ့ New York Times ကဖော်ပြလိုက်ပါတယ်။ဖောက်ထွင်းမှုကို Cyber Internet လုံခြုံရေးကော်မတီတစ်ခုဖြစ်တဲ့ Area 1ကဖော်ထုတ်တွေ့ရှိပြီးကျင်းနှံစာပေါင်း1100ကျော်ကိုသတင်းစာတိုက်ကိုဖိအားခဲ့ကြောင်းလည်းမနေ့နောက်ပိုင်းကဖော်ပြတဲ့သတင်းမှာပြောဆိုခဲ့တာပါ။ဖောက်ထွင်းခံရတဲ့စာရင်းထဲမှာတော့ EU ကိုမချိုက်တဲ့ American သမ္မတ Donald Trump ရဲ့အပြုအမူတွေကြောင့်မလုံခြုံတဲ့ခံစားချက်တွေပေါ်ပေါက်နေတာပေါ်ဝင်ခံမရခဲ့တဲ့ American ဆွေရပေါ်စိုးရိမ်မှုတွေကိုသိသသာတွေ့ရကြောင်းလည်းဖော်ပြထားပါတယ်။စာရင်းထဲမှာ EU ကရုရှားတရုတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာအဆင်ပြေဖို့ကြိုးပမ်းနေရတာတွေ EU နိုင်ငံကနျူကလ িয়ার စီစဉ်နေပြန်ဆက်နိုင်တဲ့အန္တရာယ်နဲ့ပတ်သက်တာတွေ sorry Israel နိုင်ငံအဖြစ် EU နဲ့ဆက်ဆံနေတဲ့တခြားနိုင်ငံတွေကခေါင်းဆောင်တွေနဲ့အပြန်အလှန်ပြောဆိုမှုမှတ်တမ်းတွေပါဝင်တယ်လို့လည်းဆိုပါတယ်။တချို့ထိတန်းလေးဝဲအချက်လက်တွေကိုတော့တိကျစနစ်တစ်ခုနဲ့ခွဲပြီးတင်ဆက်ထားတဲ့အကြောင်းလဲဥရောပတာဝန်ရှိသူတွေကိုကူကပ်ပြီးသတင်းကဖော်ပြခဲ့တာပါ။ဝါရှင်တန်မြို့တော်ခြေဆိုင် EU ကိုယ်စားလှယ်အဖွဲ့ဒုတိယအကြီးအကဲကျင်းနှံစာတစ်စောင်မှာတော့သမ္မတ Trump နဲ့ဆက်ဆံမယ့်အစား Congress တော်အမတ်တွေနဲ့ဓာတ်ရိုက်လှုပ်လှုပ်ဖို့တိုက်တွန်းထားပြီးအမေရိကန်ဟာအရေးအကြီးဆုံးမဟာမိတ်ဖြစ်ရင်ညွှန်းပြီးဆက်ဆံရေးတွန်းမြင့်ဖို့တိုက်တွန်းထားတဲ့အကြောင်းလဲသတင်းစာကဖော်ပြထားပါတယ်
။မက္ဆီကိုနယ်စပ်မှာဒရိုင်းဆောင်မယ့်ကိစ္စအတွက်တူတောင်းထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံမရရင်အစိုးရရန်နေရာတွေရဆိုင်ပြင်မယ်လို့ချင်းကျော်ထားမှုကနေသမ္မတဒေါ်နယ်ထရမ့်ဘက်ကအလျှော်ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပပ်လီကန်လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရေးလွှတ်တော်မှာဆွေးနွေးနေကြပါတယ်။သူတောင်းထားတဲ့ငွေကြေးပမာဏမရရင်အစိုးရလုပ်ငန်းတွေရဆိုင်ပြင်မယ်ဆိုတဲ့ကိစ္စကိုသူနာမည်ခံသွားမဲ့အကြောင်းသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်တွင်ပြောကြားခဲ့ပေမယ့်အခြေအနေတွေဘယ်လိုဖြစ်လာမယ်ဆိုတာကိုစောင့်ကြည့်အောင်မှဖြစ်ကြောင်းနဲ့ငွေဆက်လုံခြုံရေးအတွက်လိုအပ်နေကြောင်းသတင်းထောက်တွေကိုအင်ကန်နီမှပြောကြားခဲ့ပါတယ်။တကယ်လို့လွတ်တော်နဲ့သမရအင်ဂျီရောကြားဂျာကာလာရီတို့သုံးစီအတွက်သဘောတူညီချက်မရနိုင်မရှိမဖြစ်ဒီလိုအပ်တဲ့အရေးပေါ်ဝန်ထမ်းတွေကလွဲလို့ကျန်တဲ့အစိုးရဌာနတွေကလုပ်ငန်းတွေတောက်ကြနေတကောင်ကျော်ရင်ရဆိုင်ပြရမှာဖြစ်ပါတယ်အစိုးရလုပ်ငန်းတွေပိတ်ပြရတဲ့အထိအခြေအနေတွေပေါ်ပေါက်ခဲ့ရင်တော့ပြည်အောင်စုအစိုးရဝန်ထမ်း၈သိန်းလောက်လစာမရဘဲအလုပ်တွေနားနေရမှာဖြစ်တာကြောင့်ခရစ်မတ်ရောက်ဖို့သတင်းပတ်အနေငယ်သာလူရောတဲ့အချိန်မှာဘယ်သူမှအဲ့လိုမဖြစ်လို့ကြပါဘူးဒီတော့တွင်သမရလူချင်းနဲ့နေဆက်တိုင်းတိဆောက်ရေးအတွက်လိုအပ်တဲ့ငွေကြေးပမာဏကိုရနိုင်မဲ့တခြားနည်းလမ်းတွေရှိသေးကြောင်းအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကပြောပါရယ်အမေရိကန်နဲ့မက္ကဆီကိုနေဆက်တစ်ချောင်းမှာနေဆက်တိုင်းကာယံဖို့အတွက်ကုန်ကျငွေ5ဘီလီယံဒေါ်လာကိုထရမ့်ကတောင်းခံထားပေမဲ့အထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကငြင်းဆိုထားတာကြောင့်အစိုးရလုပ်ငန်းတွေရဆိုင်ပြစ်မယ်ဆိုပြီးတော့ထရမ့်ကချင်းချောက်ခဲ့တာပါ
အမေရိကန်ပြည်သူတွေတရားမဝင်ဝင်ရောက်ရှုပြောင်းမှုတွေကိုဟန်တာဖို့ကြိုးပမ်းနေနေနဲ့အမေရိကတိုက်အလဲပိုင်းနဲ့အင်းနီမက္ကဆီကိုနိုင်ငံနေမှာ ဒေါ်လာ10ဘီလီယံကျော်ရင်းနှီးမြှုပ်နှံမှုအမေရိကန်ကကြေပြူလိုက်ပါတယ်ဒေါ်လာ6ဘီလီယံနီးပါးကိုတော့အယ်ဆာဗီရာကွာတီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအတွက်သုံးဆွဲသွားမှာဖြစ်ပြီး 4.8 ဘီလီယံကိုတော့မက္ဆီကိုနိုင်ငံတောင်ပိုင်းကစီမံကိန်းတွေမှာသုံးဆွဲဖို့ရထားခဲ့တာပါဒေသတွင်းကပြည်သူတွေအတွက်ခွင့်လန်းတွေနဲ့အကျိုးကျေးဇူးတွေဖန်တီးပေးနိုင်မဲ့လုံခြုံရေးအုပ်ချုပ်မှုနဲ့စီမံစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေပေါ်ထွန်းလာဖို့အမေရိကန်ပြည်ထောင်စုကရည်ရွယ်ထားတဲ့အကြောင်းလဲနိုင်ငံခြားရေးဥက္ကဋ္ဌကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲအတူလက်တွဲလုပ်ကိုင်မဲ့နိုင်ငံတွေအနေနဲ့ရွှေ့ပြောင်းဝင်ရောက်မှုတွေ၊မွေးဆေးဝါးမှောင်ကုန်မှုတွေနဲ့ရာဇဝတ်ကိုင်းနေလို့ပြဿနာမျိုးတွေကိုဖြေရှင်းဖို့လဲအမေရိကန်ဘက်ကလိုလားနေတာဖြစ်ပါတယ်။
ဂွာဒီမာလာနိုင်ငံကအသက်9နှစ်အရွယ်မင်းကလေးငယ်တည်ဆုံသွားတဲ့အထင်းသေးစခန်းကိုတားရောက်ကြည့်ရှုခဲ့ကြတဲ့အမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်တွေကအမေရိကန်နေဆက်ကာကွယ်အေဂျင်စီအကြီးအကဲအနေနဲ့နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ Jacqueline Kyle McKinney နဲ့သူ့ဖခင်အပါဝင်ရွှေပြောင်းဝင်ရောက်သူ162ဦးကိုနေဆက်လုံခြုံရေးရာရှိတွေက New Mexico ကန္နာယမှာဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်2ရက်အကြာမှာမင်းကလေးငယ်တည်ဆုံသွားတာပါ။အဲ့ဒီရေနေထိုင်တဲ့ထင်းသိမ်းစခန်းဟာစိတ်သက်စရာကောင်းတဲ့အခြေအနေမှာရှိနေပြီး Jacqueline တည်ဆုံတာနဲ့ပတ်သက်လို့ဘာကြောင့်ဒီလိုမျိုးတည်ဆုံရသလဲဒီလိုမတည်ဆုံအောင်ဘယ်လိုတားဆီးကာကွယ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့တရားစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လဲလွတ်တော်မတ်တွေကတောင်းဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းကာယံဖို့ပြောဆိုနေတဲ့ကိစ္စဟာလည်းလက်တွေ့အခြေအနေနဲ့ကွာခြားနေပြီးတကယ်လိုအပ်တာကအစ်စ်မြင့်နီးပညာသုံးပစ္စည်းတွေလှုပ်ထုံးလုံနည်းတွေနဲ့လိုအပ်တဲ့သင်တန်းတွေပို့ချပေးသွားဖို့ဖြစ်တယ်လို့လဲသူကထောက်ပြပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနဲ့ညဘက်တရင်ကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်နေသူတွေအဖြစ်ရန်နဲ့ချီတဲ့အကောင့်တွေနဲ့ဆံမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ် Facebook ဆံမျက်နှာ425မျက်နှာ Group အုပ်စု18ခုအကောင့်135ခုအပြင်တပ်ပေါ်လူမှုကွန်ရက် Instagram အကောင့်15ခုကိုပါပိတ်လိုက်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲ Facebook ကကြီးညာလိုက်တာပါကုမ္ပဏီရဲ့မူဝါဒကိုချုပ်ပေါက်ပြီးအွန်လိုင်းပေါ်မှာမမှန်မကန်ပေါ်ပြနေတဲ့လူရဲ့မျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေဆဲဖြစ်တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအွန်လိုင်းစာမျက်နှာတွေပေါ်မှာအမုန်းစကားတွေပြန့်နေနေရတဲ့ကိုတားဆီးဖို့ပြက်ကွက်တယ်ဆိုပြီးကုလသမဂ္ဂတာဝန်ရှိသူတွေပါဝင်အကြီးအကျယ်ဝေမျှမှုတွေခံရပြီးတဲ့နောက်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ရရှိတွေစစ်တပ်နဲ့ဆက်နွယ်တဲ့တခြားအကောင့်တွေကိုပါ Facebook ကအစောပိုင်းမှာပိတ်ပစ်ခဲ့တာပါ။အခုနောက်ထပ်ပိတ်လိုက်တဲ့အထက်မှာတော့တိကျလွတ်လပ်တယ်လို့ယူဆရပေမဲ့မြန်မာစစ်တပ်နဲ့ဆက်တွင်နေတဲ့တရင်ဖြောဖြေးရေးအလှပနဲ့လူမှုရေးဆိုင်ရာစာမျက်နှာတွေပါဝင်တဲ့အကြောင်းလဲ Facebook ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Facebook ရဲ့တာဝန်ပေးချက်အရသုတေသနလေ့လာခဲ့တဲ့ BSR အဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသူထုလှုပ်ဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြထားခဲ့တယ်လို့2020ပြည့်ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာဝယ်နိုင်မှုလဲတိုက်တွန်းထားတာပါ Facebook ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့ပြီးအစီရင်ခံစာပါတိုက်တွန်းချက်တွေကိုအကောင့်ထဲပို့သွားဖို့လဲကတိပြုပြောဆိုထားပါတယ်
တတိယမြောက်ကနေဒါနိုင်ငံသားတအူးကိုတရုတ်နိုင်ငံကထပ်မံဖမ်းဆီးလိုက်ကြောင်းကနေဒါနိုင်ငံသားယုံဝင်ကြီးဌာနကိုကူကပြီးကနေဒါ National Post သတင်းစာမှဒီကနေ့ဖော်ပြပါရယ်တရုတ်နိုင်ငံသားယုံဝင်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မသိကြောင်းညင်းဆိုပါရယ်တရုတ်နည်းပညာကုမ္ပဏီ Huawei ရဲ့အမှုဆောင်ရရှိမန်ဝမ်ဇိုကိုကနေဒါနိုင်ငံကဒီဇင်ဘာ10ရက်နေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါတန်တမန်ဟောက် Michael Corbridge နဲ့လုပ်ငန်းရှင် Michael Spavor ကိုတရုတ်ကဖမ်းဆီးထိန်သိမ်းခဲ့တာပါတတိယမြောက်ဖမ်းဆီးခံရသူဟာဘသူဘွားဆိုတာကိုသတင်းစာမှာဖော်ပြတာမျိုးမရှိပေမဲ့လည်းသူဟာတန်တမန်နဲ့စီးပွားရေးလုပ်ငန်းရှင်တိုင်းဝိုင်းကမဟုတ်ဘူးလို့အဲ့ဒီဖမ်းဆီးခံထားသူရဲ့မိသားစုနဲ့ပြောဆိုခဲ့သူကိုကိုးကားပြီးတော့ဖော်ပြပါရတယ်အခုလိုဖမ်းဆီးနေမှုဟာမန်ဂိုထိန်သိမ်းတာနဲ့တည်းရဲ့ဆက်ဆက်မှုမရှိဘူးလို့ကနေဒါအစိုးရဘက်ကပြောဆိုထားပေမဲ့လည်းဘေကျင်းခြေဆိုင်အနောက်တန်တမန်တိုင်းဝိုင်းကတော့ဒါဟာတရုတ်ဘက်ကလက်တော့မြန်ဖမ်းဆီးတာဖြစ်တယ်ဆိုပြီးသုံးသပ်ပါတယ်ဟွာဝေပိုင်ဟောင်ကောင်အခြေစိုက် Skycom ကုမ္ပဏီကနေအမေရိကန်ပစ္စည်းတွေကိုအမေရိကန်ကဒီဒဏ်ကပ်အရေးယူထားတဲ့အီရန်ကိုရောင်းချပေးတာနဲ့ပတ်သက်ပြီးတော့မန်ကလင်ညာပြောဆိုခဲ့တယ်လို့အမေရိကန်ဘက်ကဆွဆွဲပြီးကနေဒါအစိုးရကိုဖမ်းဆီးခိုင်းခဲ့တာပါဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းပတ်အတွင်းမန်ကိုအာမဂန်နဲ့ကနေဒါအစိုးရကပြန်လည်ပေးထားခဲ့ပြီးအမေရိကန်ကိုလွှဲပြောင်းပေးဖို့အတွက်ကြားနာစစ်ဆေးဖို့ရှိနေပါတယ် Huawei ဖုန်းကုမ္ပဏီကိုတည်ထောင်သူရဲ့တနည်းမှန်ကိုပြန်လွှတ်ပေးဖို့တရုတ်အစိုးရကကနေဒါအစိုးရကိုတောင်းဆိုထားပြီးတော့တကယ်လို့ပြန်လွှတ်မပေးဘူးဆိုရင်တော့ကြီးမားတဲ့လက်တုံပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ချင်းချောက်ထားပါရခင်ဗျာ
။မရဂါစကာနိုင်ငံမှာခတိရပြည်ပတိဖြစ်ကြတဲ့တမရဟောင်းဦးရဲ့တကြောပြန်တမရရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေပါတယ်။နိုဝင်ဘာလထဲမှာတော့ပထမတစ်ချိန်ရွေးကောက်ပွဲမှာတော့တမရဟောင်းအန်ဒရီရာဂျိုလီနာကမဲရလက်39ရာခိုင်နှုန်းတမရဟောင်းမတ်ရာဗာလိုမန်နနာက35ရာခိုင်နှုန်းနဲ့ဦးဆောင်ခဲ့ကြတာပါ။လက်ရှိတမရဟေရာဂျာအွန်နာရီမန်ပီယာနီနာကတော့မဲပြတ်ကျန်ခဲ့တဲ့အတွက်သူ့နေရာမှာစက္ကန့်မို့ကြိုးစားနေတဲ့တမရဟောင်းနှစ်ယောက်တကြောပြန်ရှင်ပြိုင်နေရတာလည်းဖြစ်ပါတယ်။တကြောပြန်ရှင်ပြိုင်နေသူတူဖြစ်တဲ့တမရဟောင်းရာဗာလိုမန်နနာကတော့မရာဂါစကာနိုင်ငံကို2002ခုနှစ်ကစအုပ်ချုပ်ခဲ့ပြီး2009ခုနှစ်မှာတော့မြို့တော်အန်တနာနာရီဗိုရဲ့မြို့တော်ဝန်ဖြစ်တာဝန်ယူထားတဲ့ရာဂျိုလီနာဦးဆောင်တဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်တောင်းဆိုလှုပ်ရှားမှုတွေနဲ့ဖယ်ရှားခံရတာလည်းဖြစ်ပါတယ်။နောက်ပိုင်းမှာတော့ရာဂျိုလီနာကိုတမရဖြစ်စစ်တပ်ကတင်မြှောက်ခဲ့ပြီးနောက်2014ခုနှစ်တိအုပ်ချုပ်ခဲ့တာဖြစ်ပါတယ်
။ဘယ်နိုင်ငံမှမှမရှိသေးတဲ့စစ်လက်နက်မျိုးရုရှားမှာရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပါတယ်။ရုရှားစစ်ဘက်ထိတဲ့ကောက်ဆောင်တွေနဲ့အင်္ဂါနေ့ကမော်စကိုတစ်ဆုံမဲ့အတွင်းအတန်ထက်မြင်တဲ့ခင်ဇာပယ်ရင်တက်မီဇိုက်ဒုံးလက်နက်တဲ့အကြောင်းပြောဆိုခဲ့တာပါ။တာလက်ပစ်ဒီမီဇိုက်တို့ဟာကီလိုမီတာ 2000 အထိပစ်ခတ်နိုင်ပြီးတော့တာလက်ပစ်ဒုံးတွေထဲမှာအကောင်းဆုံးဖြစ်တာကြောင့်ဒီလိုအတန်ထက်ဆယ်ဆကျော်မြန်အောင်သွားနိုင်တဲ့ဒုံးလက်နက်မျိုးဘယ်နိုင်ငံမှမှမရှိသေးဘူးဆိုပြီးတော့ပူတင်ကပြောလိုက်တာပါ။အခုလိုရုရှားအနေနဲ့ဒီဒုံးလက်နက်တစ်မျိုးပိုင်ဆိုင်တာဟာ INF လို့ခေါ်တဲ့ဒီတာလက်ပစ်ဒုံးလက်နက်တားဆီးပိတ်ပြီးစာချုပ်ကိုချိုးဖောက်တာမဟုတ်ဘူးလို့လည်းဗလာဒီမီယာပူတင်ကအကောက်ွယ်ပြောကြားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရပ်ပြန်ရေးအတွက်ဒုက္ခသည် 2,000 ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးပို့ထားပြီးမြန်မာနိုင်ငံဘက်ကဒါကိုစီစစ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းဒုက္ခသည်ပထမဆုံးအထုပ်ကိုပြန်ပြီးလက်ခံဖို့မြန်မာဘက်ကပြင်ဆင်ခဲ့တာမအောင်မမြင်ဖြစ်ခဲ့ပေမဲ့ဒုက္ခသည်စီစစ်ရေးနဲ့ပြန်လည်လက်ခံရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။VOA သတင်းတော်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်ဘက်ကအခုပေးပို့ထားတဲ့လူ1000ကျော်စီးရင်တွေကအယောက်1000ကျော်ကိုစီစစ်ပြီးပြီလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပါရယ်။အခုထပ်မံပေးပို့ဒါမှလည်းပထမအကြိမ်တုန်းကလိုပဲနှစ်နိုင်ငံသဘောတူထားတဲ့အချက်အလက်တွေပါမလာတာနဲ့ပတ်သက်ပြီးဥချမ်းအေးကအခုလိုပြောပြသွားတာပါ
ပြီးခဲ့တဲ့ကျွန်တော်တို့နိုဝင်ဘာလကုန်မှာကျွန်တော်တို့ဆီကနိုင်ငံရေးဝန်ကြီးဌာနအများအားအတွင်းဝင်သွားခဲ့တဲ့ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့ဟိုခီးဟိုခီးစဉ်ရှိပါတယ်အဲ့ဒီခီးစဉ်မှာသူတို့ပေးခဲ့တာ2000ကျော်ပေးခဲ့တာပေါ့လေအဲ့ဒါထပ်အစ်စ်ပေါ့ပထမ8000ကျော်ပေးလာတာတခုအဲ့ဒီမှာကျွန်တော်တို့ကဟိုလုံးလုံးဆက်စစ်စစ်ထားတာ1000ကျော်တော့စစ်စစ်ပြီးပါပြီ2000ကျော်ပို့လာတဲ့ဖောင်တွေကကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့အပေါ်တူထားတဲ့ဟိုဖောင်တွေမဟုတ်ဘူးအချက်နှစ်ချက်သူတို့ဖြတ်ထားတယ်ပထမအချက်ကကြတော့ဟိုပါမိမိဆန္ဒအလျောက်ပြန်မပြန်ဆိုတဲ့အချက်တစ်ခုရယ်နောက်ဒုတိယအချက်ကကြတော့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေလေးစားလိုက်နာပါမယ်ဆိုတဲ့အချက်နှစ်ချက်ကိုသူတို့ဖြတ်ထားတယ်ဖြတ်ထားတဲ့အတွက်ကျွန်တော်တို့ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်တာမကြီးဒီမှာရှိတဲ့တာမကြီးကိုခေါ်ပြီးတော့ကျွန်တော်တို့အဲ့ဒီဟာကိုသူကျွန်တော်ဖြည့်ဆင်းချက်တောင်းထားတယ်
ဒုက္ခသည်တွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာချုပ်လာချုပ်ဆိုခဲ့တာအခုဆိုရင်တနှစ်နီးပါးရှိတော့မှဖြစ်ပေမဲ့အခုချိန်ထိလုပ်ငန်းစတင်နိုင်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့ပထမအကြိမ်လူစည်းရင်းပေးပို့တုန်းကလည်းနှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လည်လက်ခံရေးမှာဖြည့်ဆွတ်ရမယ့်အချက်လက်ချုပ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြည့်ဆွတ်ပေးခဲ့တာမရှိတာကြောင့်ဒုက္ခသည်လက်ခံရေးအစီအစဉ်နှောင့်နှေးခဲ့ရတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပူပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမအကြိမ်ပေးပို့လာတဲ့အထဲကနေစီးစစ်ပြီးသူတွေကိုပြန်လည်လက်ခံဖို့လုပ်ခဲ့တာဖြစ်ပေမဲ့တယောက်မှပြန်မလာခဲ့ကြပါဘူးဒီလုပ်ငန်းစဉ်ကခုခဏရပ်ထားရပါတယ်စီးစစ်ပြီးသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့
သူတို့ကဒီရွက်ကပွဲပြီးမှသူတို့စဉ်းစားမယ်ရွက်ကပွဲကဒီလောက်ကုန်လောက်မှလုံးပါလေတင်္ဂလာဒေရှားဆိုတော့အဲ့ဒါရွက်ကပွဲပြီးမှပဲကျွန်တော်တို့လည်းပြရမှာသူတို့ဘက်ကနေပြီးတော့ဘယ်တော့မှပြန်ဆမလဲဆိုတာလေ
အခုနောက်ဆုံးပေးပို့ရမှာလိုအပ်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံဘက်ကိုအကြောင်းကြားထားပြီးဖြစ်ပေမဲ့လိုအပ်နေတဲ့အချက်တွေအတွက်ထပ်မံပေးပို့လာတာမရှိသလိုဘာကြောင့်မပါဝင်ခဲ့ရတယ်လဲဆိုတဲ့ဖြေရှင်းချက်တောင်းထားတဲ့အပေါ်မှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဖြေရှင်းထားခြင်းမရှိသေးဘူးလို့ဆိုပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းကြီးဆိုထားသေးပါဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင
ည်လေမြမအစိုးရကနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးထားခဲ့ပါတယ်။ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးစည်းတောင်နဲ့မောင်တော်ကကျေးရွာ23ရွာကိုစက်တင်ဘာလမှတစ်ချိန်အောက်တိုဘာလဇန်မှတစ်ချိန်တွားရောက်လေ့လာခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရေးလွယ်ကူအဆင်ပြေစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးစီစဉ်ပေးထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနက VOE ကိုပြောဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်လက်ခံရေးအစီအစဉ်အရပထမအကြိမ်လက်ခံဖို့ဆောင်ရွက်တာကမအောင်မြင်ခဲ့သလိုဘယ်တော့မှပြန်လည်စတင်လာမလဲဆိုတာလည်းအခုချိန်ထိမသိရသေးပါဘူးရှင်။
ရိုဟင်ဂျာဒုက္ခသည်တွေကိုစစ်စစ်လက်ခံသွားဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေရေးထိုးခဲ့ပေမဲ့နိုဝင်ဘာလပြည်နယ်လက်ခံရေးအစီအစဉ်မှာတော့မြန်မာဘက်ကကုလသမဂ္ဂနဲ့ညှိနှိုင်းမှုမရှိသလိုကုလသမဂ္ဂဘက်ကလည်းဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်သေးဘူးလို့အဲဒီတုန်းကအမှတ်ချက်ပေးခဲ့ပူပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။တမ်ရုံနဲ့ပတ်သက်နေတဲ့ဆိုရယ် Facebook စာမျက်နှာတချို့ကိုပိတ်ပစ်လိုက်ပြီလို့ Facebook ကသတင်းထုတ်ပြန်ပါတယ်။အခုလိုပိတ်လိုက်တာကြောင့်ပိုကောင်းလာမယ်လို့မျှော်လင့်တာရှိသလို Facebook ဟာလူမျိုးတုံးတက်ဖြတ်မှုတွေကိုအားမပေးဘဲတာဝန်ယူတာဝန်ခံမှုရှိတာကိုပြသတာပဲဆိုတဲ့အမြင်မျိုးလည်းရှိကြပါတယ်။ဒီကြောင့်ကို VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။မြမစစ်တပ်နဲ့ဆက်နွယ်မှုရှိနေရဆိုရယ် Facebook စာမျက်နှာ425ခုဂရုစနခုနဲ့အကောင့်135ခုပြင် Instagram အကောင့်15ခုကိုဖယ်ရှားလိုက်တယ်လို့ Facebook ကမြန်မာစံတော်ချိန်ဗုဒ္ဓဦးနှစ်မနက်အစောပိုင်းမှာသတင်းထုတ်ပြန်လိုက်တာပါ။2018ခုနှစ်ဩဂုတ်နဲ့အောက်တိုဘာတို့မှာလည်းဖယ်ရှားရှင်းလင်းမှုတွေပြုလုပ်ခဲ့သေးပြီးအခုဒီချိန်ဟာ3ချိန်မြောက်ဖယ်ရှားခြင်းဖြစ်ပါတယ်။အခုလိုပိတ်တာဟာကုမ္ပဏီရဲ့မူဝါဒတွေကိုချူပေါက်ပြီးမြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးပိတ်လိုက်တာဖြစ်ပါတယ်။အခုလိုပြလိုက်တာ Facebook ပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေပြင်လူမျိုးတွေတက်ပြတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတာဝန်ယူတာဝန်ခံသဘောမျိုးပြတ်တာတဲ့အနေနဲ့အခုလိုပြိတ်တာလို့ Facebook ကိုအတုံးချပြီးသတင်းမှဖြန့်ဝေမှုတွေကိုလေ့လာနေတဲ့သူတည်ဒီကိုမြတ်သူကသူ့အမြင်ကိုပြောပါတယ
်နိုင်ငံတကာရဲ့ဟိုတော့ပေါ့ဝေဖန်ချက်တွေကိုလည်းသူထည့်သွင်းစဉ်းစားလိုက်တယ်ကျွန်တော်မြင်တာတော့ဒီလိုအကောင့်တွေကိုဖယ်ရှားတာကတော့ဒီအခုချင်း Facebook အနေနဲ့သူ့ရဲ့ platform ကဒီလိုမျိုးတုံးတစ်ချက်မှုတွေမှာမပါဝင်ပါဘူးသူ့အနေနဲ့ကုန်သိတာရှိတဲ့ platform ဖြစ်ပါတယ်သူ့အနေနဲ့တောင်းဝင်ဝူတောင်းဝင်မှုရှိစီးပွားရေးလုပ်ငန်းကိုလုပ်နေရပါဆိုတော့သကောမျိုးပြဖို့တော့ကျွန်တော်နားလည်ပါတယ်ဗ
ျအခုလိုပိတ်ပင်လိုက်လို့ဒရင်တုကောလာဟာလာတွေရွက်ကြပြီးပုံမကောင်းဝင်လာမယ်လို့မျှော်လင့်တယ်လို့ကိုမြတ်သူကစပြောပါတယ
်ဟိုဒီလိုမျိုးအတူရအောင်သူရွှေရွှေရှိဖွင့်ထားပြီးဝါလာချန်ပုံကိုဒီဒရင်တုတွေအမားတွေခြံဖို့ဒီကောလာဟာလာတွေဟိုခြံဖို့ဖွင့်ထားတဲ့ page ကိုဖယ်ရှားရဲဆိုရင်တော့ကျွန်တော်ကောလာဟာလာတွေဒီရောက်ကြလာမယ်လို့ကျွန်တော်ပြောလိုက်မယ်ဟိုဘာလို့ဆိုတော့ဒီလူမှုကွန်ရက်အတွက်တော့ဒါဟိုကောင်းတဲ့ဟိုလူမှုပလက်ဖောင်းတစ်ခုဖြစ်လာဟိုတော့ကျွန်တော်ပြောလိုက်မယ်က
အခုကောက်ပိတ်လိုက်တဲ့အရေးတွေဟာအရင်နှစ်ချိန်ကတည်းကပုံများပြီးအဲ့ဒီစာမျက်နှာတွေထဲမှာဘာလာလာဝုံပေါ့ပပရေးကြမယ်မြမအွန်လိုင်းသတင်းစုံစတဲ့စာမျက်နှာတွေပါဝင်ပြီးမပြတ်စောင့်ကြည့်သူတွေအတွက်နှစ်သရမ5တန်းတိရှိတဲ့စာမျက်နှာတွေလည်းပါဝင်ပါတယ်အခုလိုပိတ်လိုက်တာဟာ Facebook ရဲ့လုတ်ပိုင်ခွင့်ဖြစ်တယ်လို့ Facebook ပိတ်တာမခံချင်ဘူးဆိုရင် Facebook ကိုမမီခွန်နဲ့လို့ဘလော့ကာတူးလည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တူးလည်းဖြစ်တဲ့ကိုနေဖုံးလက်ကပြောပါတယ
်ဆိုလိုတာလေဒါ Facebook မှာလုတ်ပိုင်ခွင့်ရှိတယ်တလားသူ့ရဲ့ဟိုစားသူ standard တွေရှိမယ်ပြီးရင်သူ policy ရှိမယ်အဲ့ဒီဟာနဲ့မကိုင်းနိုင်ဘူးဆိုတော့သူကတော့ပြိမ့်ပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ကသူ့ရဲ့ဟိုဟာသူ့ရဲ့ platform ကိုကျွန်တော်တော့တုံးနေတာလေဒီလားအဲ့တော့အဲ့ပိတ်ခြင်းမပိတ်ခြင်းဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ Facebook ကိုကျွန်တော်တို့ကဘာမှတော့ပြီးတော့ပြောလို့မရအောင်အဲ့တော့သူကသူ့မှာလာခိုင်မာတဲ့အကြောင်းပြချက်ရှိတယ်ဆိုတော့သူပြိမ့်ပါပဲလေဒီလားဆိုတော့အဲ့ Facebook ကိုမမီခိုးနဲ့ပေါ့ရှင်းရှင်းလေးပဲကိုယ့်ဘာသာကိုယ်တိုင်တကူထုတ်ပြန်နေတယ်တကူဟိုဟာဖြစ်နေတယ်ဆိုရင်ဒီ Facebook မှာမိကိုပဲကိုကတော့ကိုနီကိုကလည်းထုတ်ပြန်တာအောင်ကြိုးစားဖို့ပဲရှိတာ။ဘာလို့ Facebook ကသူကြိုက်ရင်ပိတ်မှာသူမကြိုက်ရင်သူကြိုက်ရင်ထားရမယ်သူမကြိုက်ရင်ပိတ်မှာအဲ့ဒါသူမှာအဲ့ဒါလောက်ပိုင်ခွင့်ရှိနေတာ
။ဒ ဒီနေ့ဩဂုတ်လထဲမှာတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုမင်းအောင်လှိုင်ကောင်တက်မတော်ကာကွယ်ဦးစည်းချုပ်ရုံးဖေဘုတ်ဆာမျက်နှာစစ်တပ်ကထုတ်လွှင့်တဲ့မြောက်ပြည်ရုတ်တံလိုင်းရဲ့ဆာမျက်နှာပါဝင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ကိုပထမဆုံးပိတ်ပင်ခဲ့ပါတယ်။အော်တိုဘန်လာထဲမှာတော့ဒုတိယကြိမ်အရေးယူဆောင်ရွက်မှုပြုလုပ်ခဲ့ပြီးအခုချိန်ကတော့အများဆုံးပိတ်ပင်လိုက်တာပါ။ဒါအပြင်ကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမှန်မှန်မကန်ဖော်ပြနေတဲ့လို့ရမျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်း Facebook ကဆိုပါတယ်။ Facebook ရဲ့တာဝန်ပေးချက်အရတွေ့တည်တနာလေးလာခဲ့တဲ့ Business for Social Responsibility BSR အဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာ Internet Online ပေါ်ကတွေ့ထုတ်လှုပ်ဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြခဲ့တယ်လို့2020ပြည့်ရွေးကောက်ပွဲမှာတိုင်ခင်ကြိုတင်ကာကွယ်နိုင်မှုလည်းတိုက်တွန်းခဲ့ပါတယ်။Facebook ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့တယ်လို့အစီရင်ခံစာပါတိုက်တွန်းချက်တွေကိုလည်းအကောင့်ထဲပေါ်ကြိုးပမ်းဖို့လည်းဂရုပြုထားပြီးနောက်ပိုင်းအခုလိုအရေးယူမှုကြီးမားပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာသုံးဆသူရေးတွက်ဟာ98ခုနှစ်ဇန်နဝါရီလထိဆိုရင်18တန်းနီးပါးရှိရလို့ statista.com internet စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုထဲအောင်ခံသတင်းပေးပို့ထားရပါအခုဆက်ပြီးတော့တက်မရော်နဲ့အေးအေးတိုက်ပွဲကြောင့်ရွာသားတွေစစ်ပေးတင်းချောင်နေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှာမြမတက်မရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေးအေးတို့အကြားဗုဒ္ဓဟူးနေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးအင်္ဂါနေ့မှာတက်မရော်ကလေကြောင်းထောက်ကူယူတိုက်ခိုက်ပြီးတဲ့နောက်ဒေသခံတွေလည်းထွက်ပြေးတင်းချောင်နေကြရပါတယ်။အခုဖြစ်နေတဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပြီးတွေးဆုံဆွေးနွေးအဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေကလည်းတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်္ဂါသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အစပ်နဲ့ဘုံတကျုံမြို့နယ်ပညာဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အေးအေးတို့အကြားဗုဒ္ဓဦးနေမှာလည်းတိုက်ပွဲဖြစ်ပွားနေစေလို့အေးအေးကြံကြားရေးရာရှိခိုင်တုခကပြောပါတယ
်။ဒီနေ့ကတော့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာတော့ဗမာတိကဘက်ကနေတော့မနေ့ကလေးကတော့လည်းလည်းကြီးနေတဲ့ဆန်းကြီးတို့ဖြစ်နေတာတော့ရှိတယ်ကြ။လေရင်နဲ့တော့လာပစ်တာတော့မရှိသေးဘူးကြဒီနေ့တော့
အေကန်နေ့ကပုံချုံမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်တော်ပြားချောင်းနဲ့ရူချောင်းကြားဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့မြမတမတော်ကနေလေရင်နဲ့ပြစ်ခတ်ဆက်ခဲ့တယ်လို့ဒေရခန့်ကျေးရွာကားတွေနေရက်ကနေတင်းချောင်းထွက်ပြေးနေရတယ်လို့ကြောက်တော်မြို့နယ်လူမှုကွန်ရက်ရေးဖွဲ့တာဝန်ရှိသူဦးစော်ဝင်းကပြောပါတယ
်။ရွာနေသားမှာရှိတဲ့တောင်တန်းတွေကိုလေရင်နဲ့ဘုံကြည့်တယ်။ရလိုက်ရတော့ကြောက်လိုက်ရတယ်။ကြောက်လိုက်ရတော့ပြောမနေရတော့လေ။သားကြီးကိုစိုးရိမ်ရတဲ့အနေအထားတွေဖြစ်နေပြီ။ကျွန်တော်မနေ့ကရရခဲ့တာလူတရားကျော်ကရွာတက်တက်ပေါင်းလိုက်တော့ချောင်းရအဖျားဖက်ကနေပြီးတော့ဆင်းလာရတယ်လောလောဆီတလူချောင်းရွာနားမှာရောက်နေကြတယ်ပြီးရင်ကန်စားဖက်ကိုရောက်တယ်ကျွန်တော်တို့ဒေတာမရတဲ့နေရာတွေလည်းရှိတယ်သူတို့အသိစေမျိုးသားချင်းတွေရှိတဲ့နေရာတွေပေါ်ရတယ
်တမတော်ကနေရဟယင်သုံးတိုက်ခိုက်လာလို့ပညာဝမောင်နှမသပြူချောင်းကြောက်ဆဲဆောင်စတဲ့ကြေးရွာသားတွေကြောင်းလိုက်ပြီးသလူချောင်းကြေးရွာဘက်ကိုတင်းချောင်းလာခဲ့ကြတာပါသူတို့ရဲ့တောင်ရဆိုင်ခင်ကျွမ်းသားတွေကိုဆားရိတ်ခဲ့ပြီးလုံခြုံမဲ့ဒေသဘက်ကိုတင်းချောင်လာတယ်လို့သူကပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေစဲကြောက်တော်နယ်ဆက်နဲ့ပလဲဝါဘက်ကိုသမရော်လေးရင်နဲ့တက်သွားတာမြင်ရကြောင်းကြောက်တော်မြို့နယ်ဒေသခံသူကပြောပါတယ
်။ကြောက်တော်ပလဲဝါနယ်ဘက်ကိုဟယ်လီကော်ပတာဆစ်နေစီတပ်တွေလို့ပြောတယ်ဒီဘက်က
။နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ဗူဒီတောင်ဘုံကျုံမြို့နယ်ဘက်မှာစစ်ဘေးရှောင်ဥယျာဉ်တိုးပွားလာခဲ့ပါတယ်။ဘုံကျုံမြို့နယ်ဘက်ကစစ်ရှောင်းတရားကျော်ဗူဒီတောင်မြို့နယ်ဆိုင်ကျင်ဈေးရွာကိုတနင်္လာနေ့ကတင်းရှောင်းရောက်ရှိနေတယ်လို့ဘုံကျုံမြို့နယ်ထက်တင်မုံတန်းကျေးရွာမှာစစ်ရှောင်း300ကျော်တင်းရှောင်းရောက်ရှိနေတာပါအထက်တင်မုံတန်းရွာကစစ်ရှောင်းတွေအတွက်အကူအညီလိုအပ်နေတယ်လို့ကလေးတွေရဲ့ပညာသင်ကြားရေးပိုင်းမှာအခက်အခဲဖြစ်နေတယ်လို့တင်ကဟကန့်လက်ရဂိတာအပွဲဥက္ကဋ္ဌကိုအန္တကြီးကပြောပါတယ
်စစ်ဘေးဆောင်တွေကတိုက်ချက်မှာကျောင်းသားဥယျာဉ်ပါ133ယောက်ပါတယ်ဒီအပိုင်းမှာစင်ညာရေးအတွက်နည်းနည်းအပေါင်းဆက်ဖြစ်တာတော့ရှိရယ်။ပါဝင်နေတဲ့အဆင်ပြေတာတွေရှိရ
ယ်။မြမတမတော်နဲ့ရခိုင်တမတော်အေးအေးတို့ကြားစိုက်ပွဲဖြစ်ပွားနေတာအချိန်မြင့်လာနေတဲ့အချိန်လေးကြောင့်နှစ်ဖက်စိုက်ပွဲတွေအများဆုံးရပ်ဆိုင်ပြီးတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာကြဖို့ရခိုင်တိုင်းဒေသနိုင်ငံရေးပါတီတွေဖြစ်တဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်နဲ့ရခိုင်မျိုးရပါတီတို့ကတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုထားတာနဲ့ပတ်သက်လို့ရခိုင်မျိုးရပါတီစီစီတွင်းမှုဦးသွန်းအောင်ကျော်က VOA ကိုခုလိုပြောပါတယ
်။အခုကတစ်ခါနဲ့တစ်ခါဒီလိုဒီနေ့နဲ့တိုက်ပွဲတွေဖြစ်လာတဲ့အခါအခုအချိန်ကြီးကအခုလေကြောင်းတိုက်ပွဲတွေဒါကြီးလက်လက်ကြီးတွေဒါကြီးဆင်းရဲကြပြီးပြင်းနေတဲ့ဒါမှမဆိုင်တဲ့ရက်ကြီးရက်သားတွေထိခိုက်တယ်အတချို့နင်းနေတာကြီးရပြီးစစ်ကြောကမှာကြားရမှာညမချပြီးတော့ဒီမျိုးတိုင်နဲ့ယာရီလေရီတော့အခုဒီစုံပါပြီးတော့ထပ်ပြလာတဲ့အဲ့ဒါစစ်ပြီးဆိုရင်အခုဒီနေ့ရက်နေ့ပါလာဖြစ်နေပြီလို့ကျွန်တော်တို့ဟိုတင်ရတာတယ်အဲ့တော့တရားရေးပတ်သက်လို့နိုင်ငံရေးလူ့ဘက်ကသဘောပုံမှာဖြည်းဖြည်းလေးနဲ့ကျွန်တော်တို့ကလည်းဒီကပ်ပါတီကဒီတိုက်ပွဲတွေမထက်တုန်းကဆွေးနွေးနိုင်လို့ရှိရင်ဒီလိုလည်းအင်းနဲ့ကျွန်တော်တို့ကဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုရက်ဆိုင်ဖို့အတွက်ကျွန်တော်တို့
Luin bala kung banga sabi tingle si yakan bine puri down yate down pone jomyo ne babi ma yama tamro na yakan tamro ruja chipwa de taipwa yu de ha lise temene si ni bi chipwa de pigre tisin bala sanhe ni ga yakan tamro ee tamblong tapwa di anali kukan tapwa mnta duga nyinchan yi lunga sinwe si yi ni langu yasan bi nanga yi ni ya kisha twa melu topian chataku tashi labi aso ya nyinchan yi komashin bagale di topian chapo ma jusu yao jinya chet topian kebare
ကပ္ပမလဲမြမသမရုံနဲ့တိုင်းသားနဲ့နိုင်ငံဖွဲ့တွေကြားစိုက်ပွဲတွေအဆုံးမသတ်နိုင်သေးတယ်လို့စိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးသိမ်းရှောင်နေရစေအခြေအနေမှာရှိနေပါတယ်ခင်ဗျာနိုင်ငံဝင်သတင်းပေးပို့ထားရပါရှင်တောတာရှင်တို့အခုနားဆင်နေကြရတာကVOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာထိုင်းနေဆက်မျိုးဖြစ်တဲ့မဲဆ စစ်ဆေးတာတွေပုံများလာနေတယ်လို့တရားမဝင်အလုပ်သမားတွေကိုဖမ်းဆီးတာလည်းပုံများလာနေပါတယ်ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ကျေးရွာအုပ်စုတစ်မှာမြန်မာရှေ့ပြောင်းလို့သမားပို့မိသားစုဝင်၄ဦးကိုတပ်ဖြတ်မှုနဲ့တန်တရားရှိနေသူတွေကအဓိကလူဖြစ်သူကိုရွှေရဲ့ဇနီးကိုရွာသားတွေရဲ့သတင်းပေးချက်အရမဲဆောက်မျိုးကပြန်ဆိုင်ခင်းနေမှာပဲဒီဇင်ဘာလ17ရက်နေ့ညကဖမ်းမိလိုက်တာပါလူသတ်မှုအတွက်တန်တရားရှိနေတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနိုင်ရေးထိုင်းအစင်းမြင့်တာဝန်ရှိသူတွေကိုယ်တိုင်ဆင်းလာပြီးမဲဆောက်မျိုးမှာအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းအခုလိုမျိုးဖမ်းမိလိုက်တာလည်းဖြစ်ပါတယ်ကိုရွှေရဲ့ဇနီးဖြစ်သူဟာသူနဲ့အတူထွက်ပြေးသွားတယ်လို့ထိုင်းတာဝန်ရှိသူတွေကယူဆထားပေမဲ့ကာယကရှင်ကိုယ်တိုင်ကတော့အဲ့ဒီလိုအတူထွက်ပြေးသွားတာမဟုတ်ဘူးဆိုပြီးအခုလိုညင်းဆိုထားပါဗျာ။တာန
ဲ့အတူပြေးသွားမှာဟုတ်လား။နင်တို့ဟောခါတ
ဲ့ကိုသူကဇနီးဖြစ်သူကိုဆက်လက်စစ်ဆေးနေသေးဖြစ်တယ်လို့ကိုရွှေပေါင်းအောင်နေနိုင်ခြေရှိတဲ့နေရာတွေကိုလည်းဇနီးဖြစ်သူရဲ့ထွက်ဆိုချက်အရထိုင်းအနာပိုင်တွေကလိုက်စာနေကြပါပြီ။ပေါောင်းနိုင်ကြီးရှိတဲ့နေရာလေးအနီးတစ်ဝိုက်မှာလုံခြုံရေးတပ်ဖွဲ့ဝင်အင်အားတရာလောက်နဲ့ဝိုင်းဝန်းပိတ်ဆို့ပြီးတော့ရှာဖွေနေကြတာဖြစ်ပါတယ်။လေးလောင်းပြိုင်လူတက်မှုဖြစ်ပွားပြီးတဲ့နောက်ထိုင်းဒုတိယရဲချုပ်ချလန်ကရက်ကိုတိုင်မဲဆောက်မြို့ကိုဆင်းလာပြီးဒီအမှုအတွက်တန်တရာရှိနေသူတွေကိုအ мян ဆုံးဖမ်းဆီးနိုင်ရေးအတွက်အခုလိုပြောသွားခဲ့ပါတယ
်။ have lead from food die ทั้งหมดนะครับตรวจด้วยครบทั้งหมดนะครับส่วนการสอบสวนก็จะให้พนักงานสอบสวนโดยให้ทางรองผู้การเนี่ยลง
သူပြောသွားတဲ့အထက်မှာတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့မှုခင်းနဲ့မှုရစ်ဆေးဝါးကိစ္စတွေကိုပုံမစစ်ဆေးအရေးယူနိုင်ဖို့အတွက်လှုံ့ဆော်ကြဖို့အခုလူသတ်မှုဟာရဲရဲဆက်ဆက်ကလေးပါမကြံတက်ဖြတ်သွားတဲ့အမှုဖြစ်တာမို့အ мян ဆုံးဖော်ထုတ်နိုင်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုအလေးထားပြောကြားသွားခဲ့ပါတယ်။ဒီလူသတ်မှုဖြစ်ပွားပြီးတန်တရားရှိသူတွေကိုဖမ်းမိနိုင်ရေးလိုက်ရှာနေချိန်မှာပဲမဲဆောက်မြို့မှာရှိတဲ့တရားမဝင်ရှေ့ပြောင်းလို့သမားတွေကိုစစ်ဆေးဖမ်းဆီးတာတွေလည်းပုံများလာနေတဲ့အကြောင်းမဲဆောင်မြုပ်ကရှေ့ပြောင်းလို့သမားတူကလည်းအခုလိုပြောပြပါဗျ။အ
ဆောင်ပြန်ဝင်ရောက်စစ်စီရစစ်ကင်းဝင်စီရောက်ပြည်ရတဲ့ခကြလာလက်မမရှိရဘူး။ဆရာမဲဆောင်ပြည်ရတဲ့ဆရာကိုဖောက်။အရင်ဖြစ်တာကတော့ဒီကကျွန်တော်မပမှုဖြစ်ပေါ့။ဖြစ်ပေါ့ဆက်ချက်ပေါ့
။ဝင်ရောက်စစ်ဆေးမှုတွေအတွင်းအထောက်ထားမရှိတဲ့မြန်မာတွေလည်းဖမ်းဆီးခံခဲ့ရတာပါ။အထောက်ထားမရှိတဲ့သူတွေကိုလက်ခံထားတဲ့တတိယတွေကတော့အာမခံကြီးတောင်းကနန်းနဲ့ပေးထားရပြီးတရားမဝင်သူတွေကိုအလုတ်ခိုင်းစေမှုစတဲ့အမှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါရှင်။အခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစေးလိတ်ဟာတောက်သုံးတဲ့သူကိုသာမကအနာပတ်ဝန်းကျင်မှာရှိတဲ့သူတွေကိုပါကျန်းမာရေးဆိုင်ရာဆိုးကျိုးတွေဖြစ်စေနိုင်တဲ့အကြောင်းနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်တဲ့အခါမှာတော
့ It is a sense of the House of Representatives is originally
မြမပေါ်အမေရိကန်အောက်လွှတ်တော်သဘောထားပဲလို့ရှိပါတယ်လဲဆိုတာဝါရှင်တန်မြို့တော် Georgetown တက္ကသိုလ်ကဂုဏ်နူးဆောင်ပါမောက်ခ်စတိန်ဘတ်နဲ့ဥကြော်စင်တာတို့ဆွေးနွေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒါ့ပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီတစ်ပတ်အတွက်လူလူနဲ့ကျမကြီးအစီအစဉ်မှာစေးလိတ်ဟာတောက်သုံးတဲ့သူကိုသာမကအနာပတ်ဝန်းကျင်မှာရှိတဲ့သူတွေကိုပါကျမကြီးဆိုင်ရာဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်နုနယ်တဲ့ကလေးငယ်တွေအနားမှာစေးလိတ်မတောက်မိအောင်ဂရုတစိုက်ရှောင်ကျဉ်တဲ့အကြောင်းကိုဒေါက်တာတန်းစောကစူးစီးတင်ပြပေးထားပါရဲ့ရှင
်ဆလိတ်တောက်တာဟာနှလုံးသွေးကြောဆိုင်ရာယောဂါတွေအဆိုယောဂါတွေနဲ့ကိစ္စယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့လူများကသိရှိနားလည်ထားကြပြီးဖြစ်ပါတယ်ဆလိတ်ကိုကိုယ်တိုင်မတောက်ပေမဲ့ဆလိတ်တောက်တဲ့သူစီကဆလိတ်ငွေတွေကိုနေ့စဉ်ရက်စက်ရှူရှိုက်မိခဲ့မယ်ဆိုရင်တော့ဘယ်လိုယောဂါတွေကိုဖြစ်စေနိုင်ပါသလဲဆလိတ်တောက်တဲ့သူစီကဆလိတ်ငွေတွေကိုနေ့စဉ်ရက်စက်ရှူမိခဲ့မယ်ဆိုရင်ကိုယ်တိုင်ဆလိတ်တောက်သလိုပဲဆလိတ်နဲ့ပတ်သက်တဲ့ဆိုးကျိုးတွေကိုခံစားကြရမှာပါအထူးသဖြင့်ကလေးငယ်လေးတွေမှာပိုပြီးကျန်းမာရေးထိခိုက်စေနိုင်တယ်လို့ရန်ကုန်ကလေးဆေးဦးကြီးမှဆေးရုံဦးကြီးဖြစ်သူဒေါက်တာစုစုတွေကပြောပါတယ
်အခုနောက်ပိုင်းလဲကျန်းမာရေးပညာပေးနေတာပေါ့နော်ဆလိတ်တောက်တုန်းကဟိုကိုယ်တိုင်ယောဂဖြစ်နေမှာကကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူကိုပါထိခိုက်တယ်နော်အဲ့ခါကျတော့ဟိုလူကြီးချင်းချင်းလာမှာပဲမိမတဲ့အကြောင်းကြားဆီတုတ်တယ်ချင်းမိမမှာဆစ်လေးရဲ့ဆေးကျိုးတွေခံစားရတော့ကလေးဆိုတော့ပို့ပြီးတော့ဆိုတာပေါ့နော်ကလေးဆိုတော့ဒီလိုအမေကမိဘကပေါ့နော်သူတို့ညမှာဆစ်လေးတော့ဥမာပတ်ဝန်းကျင်မှာရှိတဲ့အကိုပေါင်းတော့သူအရင်နှချင်းနဲ့ဆစ်လေးတော့မှဆိုသူဆစ်လေးမျိုးတွေရှုံ့ငွေတွေရှူရတယ်ဆိုလို့ချင်းသူတို့ရဲ့အသက်ရှူလမ်းလမ်းဆိုင်ရာယောဂလည်းဖြစ်ပါတယ်ဟိုအသက်ရှူချက်တာလေးဟိုအရှင်ချက်ယောဂလေးအဲ့လိုမျိုးယောဂလေးသူတို့အရင်ကခံစားရပါလား
ကလေးငယ်လေးတွေနားမှာဆလိတ်တောက်ရင်ကလေးငယ်လေးတွေရဲ့ကျန်းမာရေးထိခိုက်စေနိုင်တယ်ဆိုတာကိုသတိမထားမိတဲ့သူတွေလည်းရှိကြပါတယ်။ဆလိတ်မောင်းတဲ့ဦးချစ်ခိုင်ကတော့ကလေးငယ်လေးတွေနားမှာဆလိတ်တောက်ရင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဖြစ်တာကိုသတိထားမိတာကြောင့်သူတို့နားမှာမတောက်မိအောင်သတိပြုပြီးရှောင်ကျဉ်ခဲ့တယ်လို့သူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်။အနားမှာတောက်ချင်းအပြင်နည်းနည်းခရိုင်ရဲ့ယဉ်ကျေးမှုလိုပါလို့ဖြစ်တတ်ပါတယ်။ယဉ်ကျေးတာလိုပါလို့ရှိပါတယ
်။ဆလိတ်တောက်တဲ့သူအများစုဟာကလေးငယ်လေးတွေနားမှာမတောက်မိအောင်တော့တနိုင်တလောက်ဒီထားကြတာပါ။တခါတလေမှာတော့အမှတ်တမှတ်နဲ့ကလေးတွေနားမှာတောက်မိတယ်လို့ဖြစ်သွားတဲ့လို့စားတောက်ဆိုင်တခုမှစူပါဗိုက်ဇာတူဦးဖြစ်သူကိုတန်းထွန်းကပြောပါတယ်
။ကိုမထင်မှတ်တဲ့အချိန်ကျတော့တခါတလေတော့တောက်ဖြစ်နေမယ်တင်တယ်။ဂျုံနဲ့ဂျုံဦးတယ်စိတ်ထဲမှာအမဲသားတဲ့ဘက်ကပုံမှန်ကျင်မှာအဲ့လိုကလေးနားမှာဟိုဟာကလေးကိုရှိလို့ရှိရင်တခါကိုအသိစိတ်နဲ့တခါတည်းမတောက်ဖြစ်ဘူး။အဲ့ကိုမတင်မတဲ့အချိန်ကလေးတွေဟိုဟာကိုတောက်နေတဲ့အချိန်မှာကလေးကရောက်လာအဲ့လိုမျိုးနဲ့ရှိတတ်တယ်အဲ့လိုမျိုးဟုတ်ကဲ
့ဆလိတ်တောက်တာဟာကိုကိုယ်တိုင်အတွက်ရောအနားမှာရှိတဲ့သူတွေအတွက်ရောကျန်းမာရေးထိခိုက်စေနိုင်တယ်ဆိုတာကိုသိပေမဲ့ဆလိတ်တောက်တာကိုဆွန့်လွတ်ဖို့ခက်ခဲနေကြတာကိုလည်းတွေ့ရပါတယ်ကျမ၏ဌာနအသီးသီးကလည်းဆလိတ်တောက်တဲ့ရာဂိုင်းတော်တွေတဖြည်းဖြည်းယောင်းနေကြဆင်းလာအောင်ပညာပေးနေကြတာပါဖြတ်လို့မရတဲ့ဆလိတ်ကိုဘလို့အချိန်မှာဘာကြောင့်တောက်ဖြစ်ပါတလဲလို့မေးကြည့်တဲ့အခါဆလိတ်တောက်တဲ့သူတွေကအခုလိုပြောပါတယ
်မနေ့ဟိုထမင်းစားပြီးကစားတစ်ချက်ဟိုနေကင်းဘက်တစ်ချက်အဲ့ဒါပဲတောက်ပါတယ်ညဘက်မတောက်ပါဘူးဒီလိုအားတဲ့အချိန်မှာအလုံးမရှိရင်ပို့ပြီးတော့တောက်ဖြစ်တယ်အလုံးမရှိရင်ဒီလိုပဲဟိုပါပြင်းလို့ထိုင်နေရင်လည်းအဲ့လိုပဲဟာထိုင်လိုက်ဆလိတ်တောက်လိုက်ပြင်းလိုက်အဲ့ပြန်ဖွာလိုက်အဲ့လိုပဲအဲ့ဒီအားနေတဲ့အချိန်မှာဆလိတ်ပဲတောက်ဖြစ်တာပုံများတ
ယ်ဟုတ်ကဲ့ကျွန်တော်အများဆုံးကဒီထမင်းစားပြီးတဲ့အချိန်လို့ပေါ့နော်ဒီတစ်ခုခုပေါ့ဗျာဒီသေးစားတစ်ခုစားပြီးတဲ့အချိန်တော့မဟုတ်ဘူးဆလိတ်တောက်တော့များတယ
်ဆလိတ်ရဲ့ဆိုးကျိုးတွေကိုသိပေမဲ့ဆလိတ်တောက်တာကိုဖြစ်မရပဲဖြစ်နေကြတဲ့သူတွေဟာဆလိတ်မတောက်ဖူးသေးတဲ့လူငယ်တွေကိုတော့စမ်းပြီးမတောက်ချကြဖို့ကိုပဲတိုက်တွန်းကြတာပါဘဝတူဆလိတ်တောက်နေကြတဲ့သူတွေကိုလည်းကလေးငယ်လေးတွေနားမှာဆလိတ်ကိုအတတ်နိုင်ဆုံးမတောက်မရအောင်တတိထားကြပါလို့အခုလိုတိုက်တွန်းအကြံပြုကြပါတယ
်အော်ကလေးနားမှာဆလိတ်မတောက်ကြပါနဲ့ပေါ့တကယ်လို့ဆလိတ်တောက်ပြီလို့ရှိရင်
ကလေးတွေမှာယောဂဆိုးကျိုးတွေဖြစ်ပွားမှာဆိုးရရတဲ့အတွက်မတော့ဖို့ကျွန်တော်အညွှန်းညွှန်းမြတ်တရားရက်ခံပါတယ်ကလေးနားမမဟုတ်ဒီလိုဟိုပဝန်ကျင်ဒီအများနဲ့သက်ဆိုင်တဲ့နေရာမှာနေလို့ချင်းကလေးမတော့တော့ကောင်းဆုံးပေါ့အာကိုယ့်ရဲ့ဟိုကိုယ့်ရဲ့တိစိတ်နဲ့ပေါ့အကုန်လုံးပဝန်ကျင်အများနေထိုင်တဲ့နေရာမှာကလေးမတော့တော့ကောင်းဆုံးပဲခင်ဗျာကလေးတွေနားမအောင်လူကြီးနားမဘယ်သူမှမဆိုပ
ဖြစ်စေနိုင်တာကြောင့်နုနယ်တဲ့ကလင်းငယ်လေးတွေနားမှာဆလိတ်မတောင့်မိအောင်ကူးဆိုင်ဆောင်ကျင်းတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒီမှာလူထုနဲ့ကျန်းမာရေးခန္ဓာကိုယ်နားဆင်ပြီးခဲ့ခါမှာတော့အခုဥကြောဇန်တာစီစဉ်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ American Outlook တို့ကမကြသေးမီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာ American အစိုးရနဲ့မြန်မာအစိုးရဆက်ဆံရေးအပေါ်ဩဇာတရားမှုတစုံတရာမရှိနိုင်ဘူးလို့ပေါမောက်ခတ် David Steinberg ကဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံပေါ်တခြားနည်းနဲ့ထိခိုက်စရာတွေရှိနေတဲ့အတွက်အရေးကြီးတယ်လို့လည်းသူကဆိုပါတယ်။Washington မြို့တော် Georgetown တက္ကသိုလ်ကဂုံနူးဆောင်ပါမောက်ခ David Steinberg နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်ထားတာမှာမြန်မာနိုင်ငံပေါ်ဘယ်လိုထိခိုက်နိုင်လဲဆိုတာကိုပါမောက်ခ Steinberg ကအခုလိုစပြောပါတယ်
။ It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance.
အခုညီတချို့ပေးဖို့အခက်အခဲတွေပို့ပြီးတော့ရှိလာနိုင်ပါတယ်။ Humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေ Democracy နဲ့ပတ်သက်တဲ့အကူအညီတချို့လဲပါလာလိမ့်မယ်လို့ထင်ပါတယ်။ယင်းနီမြုံနံမှုကိုလည်းထိခိုက်ပါလိမ့်မယ်။ပုဂ္ဂလိကယင်းနီမြုံနံမှုကိုလည်းနောက်တွန့်သွားစေပါလိမ့်မယ်။ဘာကြောင့်လဲဆိုတော့သူတို့ယင်းနီမြုံနံလိုက်လို့ရှိရင်အကူအညီမပေးတဲ့နဲ့ဆိုရတဲ့အကူအကူအညီပေးနေတယ်လို့အထင်ခံကြရမှာပါ။ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာအပေါ်အနှုတ်လက္ခဏာတက်ရောက်မှုရှိနိုင်ပါတယ
်။ဒါပေမဲ့ပမာခမနာဒီမှာ humanitarian assistance ဒီစာနာမှုအကူအညီပေါ့လေဒီစာနာမှုအကူအညီဆိုတာအဲ့ဒီဒုက္ခသည်တွေအတွက်ပါပေးမဲ့အကူအညီဖြစ်ပါတယ်။Rilo thikai dai kisa myo ha chu su sin dai kisa lo thin ma la khna
Well it depends on what kind humanitarian assistance is needed but your definition of humanitarian assistance is different
for example Belo sana mu athauk pan myo le so de apaw ma mu di ba de sana mu athauk pan so da lo at ba de da ba mai di niya ma adait pe phwin so da ko le mu shi ba de sit so wa let thet dong ga japan lo ye sana mu athauk pan san ya adait pe phwin so che ha အမေရိကန်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ထက်အစမတန်ပိုပြီးတော့ကျယ်ပြန့်ပါတယ်။ဥပမာလျှက်စစ်တပ်အားရရှိရေးဟာစာနာမှုအထောက်ပံ့ဖြစ်ပါတယ်။ဒါကြောင့်ဘလူးကျောင်းရေအားလျှက်စစ်စီမံကိန်းကိုပိုကောင်းအောင်တည်ဆောက်မယ့်ကိစ္စကိုဂျပန်တို့ကလုပ်ပေးခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကတော့ဒါဟာအခြေခံအဆောက်အဦတည်ဆောက်ရေးဖြစ်တယ်လို့ယူဆပါတယ်။အမေရိကန်ဥပဒေအရဒါကိုခွင့်မပြုပါဘူ
း။ဆိုတော့ရေအားလျှက်စစ်စီမံကိန်းဟာအခြေခံအဆောက်အဦစီမံကိန်းဆိုတာတော့လက်ခံနိုင်ပါတယ်။ဒါပေမဲ့အခုကိစ္စဒီလိုအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုပြင်မဲ့အကူအညီဖြစ်တယ်ဆိုတာကလည်းဖိစံနေပါတယ်။ဒါကိုထိခိုက်စေမယ်ဆိုတဲ့ကိစ္စကျွန်တော်ပြောတာပါခင
်ဗျ။ Yes, well, I mean I think humanitarian assistance is needed in many, many places, of course. They say the right kind is
ဟုတ်ပါတယ်။စာနာမှုအထောက်ပံ့နေဟာနေရာအနှံ့မှာလိုနေပါတယ်။မှန်ကန်တဲ့အထောက်ပံ့နေဖြစ်ဖို့အရေးကြီးပါတယ်။ဒုက္ခတွေကိုကူညီဖို့လိုအပ်တယ်လို့ပြည်သူတွေတဲကဆင်းရဲနွမ်းပါးသူတွေကိုလည်းကူညီရပါလိမ့်မယ်။စစ်ကြောင့်ကျန်းဖက်မှုတွေကြောင့်အိုးအိမ်ဆွတ်ခွာနေရသူတွေကိုကူညီရပါမယ်ဒီအကူအညီအားလုံးကိုဆက်ပေးတင်ပါတယ
်အခုပြဿနာမှာအဓိကပြစ်မှတ်ထားခံရတာကတော့အဓိကတာဝန်ရှိရလို့အပြောခံရတာကတော့မြန်မာစစ်တပ်ဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူဖြေစေတဲ့ကိစ္စမဟုတ်သောစာနာမှုအကူအညီပေးမယ်လူခွင့်ရေးစားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်စဉ်းနှံပေးမယ်လို့လည်းစီစဉ်ထားတာဖြစ်ပါတယ်So are any cases are available ဖြစ်လာနိုင်ပါလဲအခုအလို့တော်အဆုံးချလိုက်ပြီးနောက
် Well I think the Congress has been much against military training even of a humanitarian kind
အမေရိကန်အလို့တော်ဟာစီရေးလက်ချင်တင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်အောင်တော့ဆန့်ကျင်ပါလိမ့်မယ်လူသေးစေနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီတင်နန်းလူခွင့်ရေးတရားဥပဒေစိုးမိုးရေးကိစ္စတွေကတော့လုံးတင်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်လွှတ်တော်မှာတိုးပေါက်ဖို့ခက်ခဲရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ပြီးတော့ခွန်အားစိုက်လိမ့်မယ်မထင်ပါဘူး။
ဒီပြဌာန်းချက်ကိုအလွတ်တော်ကဆုံးဖြတ်အတိပြလိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကပုံမှန်ခိုင်မာလာအောင်ပုံပြီးထိရောက်လာအောင်စနစ်တို့ခေါ်တဲ့အထက်လွတ်တော်ကိုရောဖြတ်သန်းဖို့ရှိနေတဲ့အထင်မှားလားအဲ့လိုဖြတ်သန်းလာရင်ကအခုအလွတ်တော်မှာထောက်ခံရလို့တခဲနဲ့ထောက်ခံအပြင်မှုရလိမ့်မယ်ဆုံးဖြတ်အတိပြလိုက်မယ်လို့ထင်ပါလားခင်ဗျာ
It is a sense of the House of Representatives is a resolution. အဲ့ဒီမှာ Miss McConnell ကတော့ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာသူပါသူဘက်ကဆက်လက်ကာကွယ်ပေးအောင်မလားဆိုတာကိုတော့ကျွန်တော်မသိပါဘူး Congress လွှတ်တော်ကလည်း Christmas လရဲ့နားတော်မှာဖြစ်ပြီးတော့ Congress အသစ်တရက်ဖြစ်ပေါ်လာတော့မှာပါ
This
is not going to mean very much these are symbolic things and symbolism is important
Why?
I think because it indicates
ဟုတ်ပါတယ်သိပြီးတော့အရေးမပါလာပါဘူးသတိသဘောသာဖြစ်ပါတယ် ဒါပေမဲ့ သတိသဘော လုတ်တဲ့ကိစ္စ symbolism ဟာအရေးကြီးပါတယ် ဒါသူတို့စိတ်ထဲဘာဖြစ်နေတယ်ဆိုတာကိုဖော်ထုတ်လိုက်တာပါ ယင်းနှိမ့်ညွန့်နိုင်ရေးစတဲ့လုပ်ငန်းတွေအပေါ်တခြားလူတွေရဲ့သဘောထားကိုပြောင်းလဲသွားစေနိုင်ပါတယ် နမူနာပြောရမယ်ဆိုလို့ရှိရင် Twitter အကြီးအကဲမင်းမျိုးသွားပြီးတော့တရားထိုင်တဲ့ကိစ္စ သူ့မြန်မာမြန်မာနိုင်ငံမှာအားလုံးကချစ်စရာနှစ်သက်စရာဖြစ်နေတယ်လို့ပြောတော့လူတွေကဝေဖန်ကြပါတယ် ဒါဘာကြောင့်ဖြစ်နေရသလဲဆိုရင် မြန်မာပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကို
Tourists
will think twice, yes. And as a matter of fact, if you notice, if you check the American ad,
ခီးသွားဧည့်သည်တွေဆိုရင်တော့နှစ်ခါထပ်ပြီးတော့စဉ်းစားသင့်ပါလေ။တကယ်လက်တွေ့မှာလဲအမေရိကန်ခီးသွားလုပ်ငန်းကြော်ညာတွေကိုကြည့်ရင်အမေရိကန်ခီးတဲ့အုပ်စုတွေ
တမောတွေဟာမြန်မာပြည်ကိုသွားတာလုံးဝတွေ့ရမှာမဟုတ်ပါဘူး။ကျန်တဲ့အာရှဒေသတွေကိုသွားပါတယ်။ဆရာဆနေတာမစ်မကော်နက်အကြောင်းကိုပြောလို့ကျွန်တော်သမ္မတဒေါ်နယ်ထရမ့်ရဲ့အကြောင်းလည်းမေးချင်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောထားဟောဘယ်လိုရှိမယ်လို့ဆရာကြီးထင်မိပါလဲခင်ဗျာ။
I don't know whether he knows where it is. No, I mean so far there's been nothing.
အခုချိန်ထိတော့ဒီကိစ္စမျိုးနဲ့ပတ်သက်လို့သူ့စီကဘာမှမကြားသေးပါဘူး။ဒါမဲ့သူ့ရဲ့အရာရှိကြီးတချို့ကဒီအခြေအနေကိုနိုင်ငံတကာဖိုရမ်စ်တွေ၊ကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာတွေမှာတချို့လုံးပြင်းပြထန်ထန်ပြောနေကြတာပဲခင်ဗျာ။အဲ့တော့သမ္မတကဘာကြောင့်နှုတ်ဆက်နေရသလဲကျွန်တော်သိချင်တာ။
The president is very strange kind of person in terms of what he pays attention to and what he doesn't pay attention to and what he says.
ဒီသမ္မတအသက်ကိုထူးဆန်းတဲ့လူတယောက်ဖြစ်ပါတယ်။သူ့အလေးထားတဲ့ကိစ္စ तू အလေ းမ ထားတဲ့ကိစ္စနဲ့သူပြောတာတွေကိုကြည့်မယ်ဆိုရင်သိတာပါတယ်။သူဘာလုပ်မယ်ဆိုတာဘယ်တော့မှမသိနိုင်ပါဘူး။ဝေဖန်သူတွေပြောတာကတိတ်မှန်ပါတယ်။ကမ္ဘာပြဿနာတွေအများပြားသူလုံးဝဂရုမစိုက်ပဲထားတာလည်းရှိနေပါတယ်။အခုအမေရိကန်ကတရုတ်ကိုအဖက်ဖက်ကပိတ်ဆို့ခြင်းနေတာဖြစ်ပါတယ်။ဆိုတော့အခုကိစ္စမှာလည်းမြန်မာနိုင်ငံကိုတရုတ်ဖက်ကိုပို့ပြီးတွန်းပို့သလိုဖြစ်မှာစိုးလို့များဒေါ်နယ်ထရ
but I think at the same time, that's a very, very, very small element, if it is an element at all.
Do that, I really look to it as Lushin, Tioku, Mimane, take Manisa, Tawazi, Jeno Suile, Taga, Timala, the Pibalime, to Argero, Kunwe the Mava, Kunwe Yin, Yinino Namu, Lomelo Sure Kisari, Tantio Pilega, Mahabua Pitana, No Kuria Pitana, Tari Nyaji Sinuare, and Ma Pitanaga, Eddie Kisari Law, Yimapalhawau. Do to it. Hole Hopare. A good lessi male. Ruinia Pitanari bo, American art, no lacana, pia, yeti needed to a bay. Deoga, Mimapo, Paul Ramogu, Yanidi, Chipari.
Okay, outlet to yes, Sumjago, Piankawa Messri. The Sumjaja, Yamaning and Ruinia Muslim, about the Hora Pumu Piobiangla, Damamo Dibiatna, Bobo, Pumu and Lin Silla, no Pun and Lemelo Timal Lagna, the Sumjaka.
I doubt it. I would like to see it happen, more sympathy. I saw that in the newspaper, the New Light of Myanmar.
Hello, Pinay Bam Lasura, Tanogaro, Taniashibare. Pobido, Kyuna, Teta, Cina minyak mana? American sama si Scott Masia ga, pikir aje tuan ngabe tuan sensu cikgu tua tu ira. New light up ni mama, tu ya mana? Baru suni dia sura ma pion ha bau. Terus ha kau ni kisari ku pion ni lelu dah, pop ya mana?
Tuan dia ni ni tuan sensu cikgu ha, guru kisah ma, nangan rapi ada ber. Tu pilu lulu amnyazu ya tu borang tu pesu ipsi ni wahai. Sulah tu dah behaha bo uji ya thimale. Nengen rapiau bo uza pidin lah. Pilu lulu amnyazu ya tu borang bo uza pidin lah. Belu tu bawa wahai.
Well, it's very different, of course. I mean, the people agree basically our prejudice against Rohingya in general.
Di negu tu biro kue dia china le sulah. Tiada wahai. Jepo yang apa pilu lulu ha. Ruinyari poma melu lara itu bos siapa vale? Piba kalure, piba piari garo ruinyari gurut ni ni ne kuni pan boye pi pare. Dilotai pientane kue biamu wa. Nabi jo dikei sama doang sansuji ha. Setane ni ni sasa sini vale. Setane sanje meta bos wiban piosu dong biamu zongdi am siapa u. Tajang tu ne pang miazwa, cimang miazwa piosu gede demokrasi itu borari gu. Pi pelai pilu, pi ting wiban kania vale.
So let me know if you are a sit-down and send him to your job. So I'll pin him at him on that.
Well, that's the question. How much can she do?
Yeah.
I don't know how much she can do.
Dagaro may go to Siawa. Tu belong low name, Messura, to Namati Babu. Cinemawe, low name, de Lule, Timibare. Tu ye low pon, low nipo, Mutibare. Lulu media, a pair of the last way. Sit-down, Yunji Muti saw ye to it. Tu Bama Loda, to Namatu Yawau. Daha Pitanawa. Tu a Tamara Pito. Pazibong pian pian ye gu atau ke barai. Taha setaya yang cimu yasih ye longan asam hubau. Bocah muzi main online gale nengai parti deh lu nezu guda kuza piuiro tamroda pido alungu kuza piuilo susah barai. Cenok ada era mana lu mau usahau.
Ujosanda season ten sete nyamai tungtai cegu nasinge jaraba. Aku sepiro seninya dari lain sisi mah Paris ini jamle suragu tipi biasa. Terima kasih. Aku suye natau sese kune kau soli natau sago nite kau kujamu ya bayi naja marore. Kalau nama ni cue, gimana gaya naya ye siwa ye lumu ye piwe ye ye aja aja Paris cungai ya bagle suragu piwe ye seninya dari lain sisi mah suni caya omase. Jodoh mui, soyo mui kali, tengah sahaja nari. Lamen ni tu adalah dorah sini yang mualin cakap gule, pawai suni zabo pekau cemari. Pawai suni mimi lalu tu ini ne, fiu ye phone number, je, ne tengah ne, tosian ne, ngangang ali gu kau ubi, satu ya me telephone number gu, jodoh bepu tanai mari. Kurai mau pawai nai ne tu ini ne le, email ne web pp, tak file ne web pp. Fiu ye email ni sa, Paris at VOA News.com go, jote pipo chanai malu, Fiu ye Facebook sa ni na male, mecha kwe jote yita pipo chanai male, nidhi na ta yagi nai si zinga, suju baare shi. Fiu American ta ye dae li lai si zingo, apasin inga ne sani nyabai si zine ma, tapaku na jay tounlin bini ja pipare, Seninya dari lain sisi ma, pawai suni jabo teman pekoye ne. Aku sepiro apa senjeng seninya, tepat dua agzah dengan luariku lebih jauh awam sih, kau yang nengah susi tempat betawai.
Iwa wajan aja naya, biaya tepat dua agzah dengan aku tempat betawai maaf sebare.
Manchester United tengah Jose Mourinho guna dia pegangan itu belai babi.
Nampaknya sekurang ASEAN Suzuki pula final mara Vietnam tengah naya biar champion kedua barai. Kebab pula football final mara pendekar berdengar naya biar kebab champion kedua kebarai. Jadi debat tuan Alzad ini go desa beda macam barai ya.
Yang orang champion ini berdengar sahaja. Jawab champion ini dulu ASEAN semua boleh ini go dengan ni kau memainkan kejar barai. England kan Manchester United tengah orang pindah ke Paris Saint Germain sana dua macam ni. Liverpool kan orang Germany kan nama jiban ini nak dua macam. Jangan boleh ni mara Premier League champion Man City kan Schalke, Juventus kan Atletico Madrid, Tottenham kan Borussia Dortmund, Roma kan Porto kan dua macam ni. Lepas itu apa champion Real Madrid kan Netherlands kan Ajax Amsterdam kan dua macam ni.
ဘာစလိုနာအသင်းကတော့ပြင်သစ်ကလီယွန်အသင်းနဲ့တွေ့မှာဖြစ်ပါတယ်။ဒါကြောင့်မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ပွဲကျက်တယ်လို့ဆိုရမှာပါ။ချန်ပီယံလိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ပထမအကြော့ကိုတော့ဖေဖော်ဝါရီ17 23 19နဲ့20ရက်နေ့ဒီမှာကစားတော့မှာဖြစ်ပြီးတော့ဒုတိယအကြော့ပွဲစဉ်တွေကိုတော့မတ်လ5ရက်6ရက်12ရက်နဲ့13ရက်နေ့ဒီမှာကစားတော့မှာဖြစ်ပါတယ်ခင်ဗျာ။မန်ချက်စတာယူနိုက်တက်အသင်းကတော့ဂျိုဆေမူရီညိုကိုနှီးပြအဖြစ်ကနေထုတ်ပယ်လိုက်ပါပြီ။မန်ချက်စတာယူနိုက်တက်အသင်းဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကလီဗာပူးကို3ဂိုးတကိုးနဲ့ရှုံးနိမ့်ခဲ့ပြီးတဲ့နောက်2ရက်အကြာမှာမူရီညိုကိုနှီးပြအဖြစ်ကနေထုတ်ပယ်လိုက်တယ်လို့အင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းဟာအခုမပေးပွဲ18ပွဲပြီးတဲ့အချိန်မှာ26မှတ်နဲ့အဆင့်6နေရာမှာရောက်နေပါတယ်။ဒါကြောင့်မန်ယူအသင်းဟာရာသီထက်ဝက်မချိုးခင်မှာပဲဇီရာထိတ်ကဥဆောင်နေတဲ့လီဗာပူးနဲ့19မှတ်ဒုတိယနေရာကမန်စီးတီးနဲ့28မှတ်ပြတ်နေပြီးတော့28နှစ်အတွင်းအဆိုးအဝါဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လိုဘူးနဲ့ပွဲအပီအင်တာဗျူးမှာလဲသူအနေနဲ့မန်ယူအသင်းကိုပြန်ကောင်းအောင်လုပ်နိုင်မလားလို့မေးတဲ့အခါမှာမော်ရီညိုကချန်ပီယံဖြစ်ဖို့တော့မလုပ်နိုင်တော့ကြောင်းနဲ့အသင်း6အတွင်းဝင်ဖို့ကိုပဲချိန်စီပေါ့အာမခံခဲ့ပြီးတော့ဒါမဲ့နဲ့ချန်ပီယံလိဂ်ဝင်ခွင့်ရဖို့အတွက်လည်းအာမမခံပဲကြိုးစားသွားမယ်လို့ပဲပြောခဲ့ပါတယ်။မန်ယူအသင်းကတော့ဒီနေ့ရာသီကုန်အထိယာယီနည်းပြခန့်အပ်သွားမှာဖြစ်ပြီးတော့48နာရီအတွင်းမှာချိန်ညာမယ်လို့ပြောပါတယ်။ယာယီနည်းပြမခန့်ခင်မှာတော့အသင်းရဲ့လက်ထောက်နည်းပြဖြစ်တဲ့ Michael Carrick ကအသင်းကိုတာဝန်ယူသွားမှာဖြစ်ပါတယ်။ဒါကြောင့်မန်ယူအသင်းဟာဒီနေ့ဘောလုံးရာမကုန်ခင်အထိတော့ယာယီနည်းပြကိုခန့်သွားမှာဖြစ်ပြီးတော့အဲ့နောက်အသင်းကိုရည်ရှိကိုင်တွယ်ဖို့အတွက်နည်းပြတွေကိုခန့်သွားမှာဖြစ်တယ်လို့ပြောပါတယ်။လောလောဆယ်မှာတော့ပြင်သစ်အသင်းရဲ့ဂန်ဝင်ကစားသမားလည်းဖြစ် Real အသင်းရဲ့နည်းပြဟောင်းဒီသားနဲ့ Tottenham အသင်းရဲ့လက်ရှိနည်းပြ Pochettino တို့ကတော့မန်ယူနည်းပြဖြစ်လာဖို့ရည်ပန်းအဆောင်ဆုံးဖြစ်နေပါတယ်။အဲ့နောက်မှာတော့မန်ယူကစားသမားဟောင်းလည်းဖြစ် PSG နီးပြားဟောင်းလည်းဖြစ်တဲ့ Laurent Blanc Chelsea နီးပြားဟောင်း Conte နဲ့မန်ယူကနေဝင်ကစားသမားကြီးဖြစ်တဲ့ Ryan Giggs နဲ့လက်ရှိလက်ထောက်နီးပြား Michael Carrick တို့လည်းနီးပြားဖြစ်လာနိုင်တယ်ဆိုပြီးတော့ခမန်းပြောဆိုတာကြီးလည်းရှိနေပါတယ်ခင်ဗျာ7ဒေမြောက် ASEAN Suzuki Plus Final ဒုတိယအကြော့ကိုဗီယက်နမ်နဲ့မလေးရှားတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာပြီးခဲ့တဲ့စနေနေ့ဇန်နဝါရီ15ရက်နေ့ကကစားခဲ့ကြပါတယ်မလေးရှားမှာဒဇမ7ရက်နေ့ကကစားခဲ့တဲ့ပထမအကြော့မှာတော့တစ်ဖက်2ဂိုးစီနဲ့တေးကြထားတာပါ။ဒါကြောင့်ဒီဘက်မှာဗီယက်နမ်ကအင်္ဂွန်းအားစားချက်ကိုယူပြီးပွဲစကလေးကတိုက်စစ်ဆင်ကစားခဲ့ပြီးတော့ဗီယက်နမ်အတွက်တလုံးသေးသောအနိုင်ဂိုးကိုတော့ပထမပိုင်း6နဲ့မှငွေ့အန်ဒုတ်ကသွင်းခဲ့တာပါ။ဘေဘချန်းကနေဂိုး8တင်ပေးလိုက်တာကိုသူကဘယ်ချေနဲ့ဘောလီကန်သွင်းသွားခဲ့တာပါ။အသင်းစလုံးဂိုးသွင်းခွင့်တွေရခဲ့ပြီးမြဲနောက်ထပ်ဂိုးမသွင်းနိုင်ကြဘဲနောက်ဆုံးမှာဗီယက်နမ်ကတကူးဂိုးမရှိနဲ့အနိုင်ရပြီးတော့တပွဲပေါင်း3ဂိုး2ဂိုးနဲ့2018အာဆီယံဆူဇူကီဖလားချန်ပီယံဖြစ်သွားပါတယ်။ဗီယက်နမ်ပြပတ်ဟန်ဆိုကတော့အခုလိုဆူဇူကီဖလားချန်ပီယံဖြစ်တာဟာသူ့နီးပြတန်းတစ်လျှောက်မှာအကောင်းဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ကိုယ်ဆောင်ရဲ့ဆုံးနမောကိပုံးတော့ဒီမှာဒုသားကြီးဆောင်
ကျွန်တော်တို့ဒီနေ့နိုင်ရတဲ့အတွက်ဝမ်းသာပါတယ်။ကျွန်တော်တို့အကောင်းဆုံးကစားခဲ့ကြပြီးတော့ပြီးခဲ့တဲ့နှစ်လလုံးလုံးနဲ့အကောင်းဆုံးကြိုးစားခဲ့ကြတာပါ။ကျွန်တော်ရဲ့ကစားသမားတွေညီပြတွေနဲ့အသင်းမှာပါတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။အနိုင်ကိုသွင်းပေးခဲ့တဲ့အန်ဒုတ်ကိုလည်းကျေးဇူးတင်ပါတယ်။ဒါပေမဲ့ဒီအနိုင်ကိုကတသင်းလုံးနဲ့ဆိုင်ပြီးဂိုးကလည်းအရန်ကောင်းပါတယ်။ BNM အလုပ်လုပ်ရတာပြောသလို BNN လည်းရွေးစဉ်အသင်းကြီးပြလုပ်ရတာလည်းကျင်းနေပါတယ်။အခုလိုဒီပြိုင်ပွဲမှာအနိုင်ရတာကကျွန်တော်ညီပြတဲ့တလျှောက်မှာအကောင်းဆုံးအောင်မြင်မှုဖြစ်ပါတယ်။
အခုနေ့အာဆီယံဆူဇူကီဖလားမှာအုပ်စုအစင်းကနေထွက်လာရတဲ့မြန်မာအသင်းကတော့ညီပြအန်တိုနီဟေးကိုနီးပြအဖြစ်ကနေဖယ်ရှားလိုက်ပါတယ်မြန်မာဘောလုံးဖွဲ့ချုပ်ကအန်တိုနီဟေးကိုပြီးခဲ့တဲ့မေလကနီးပြအဖြစ်နဲ့စာချုပ်ထုတ်ခဲ့တာဖြစ်ပြီးတော့အာဆီယံဆူဇူကီဖလားဘောလုံးပွဲမှာအောင်မြင်မှုမရလို့ဖယ်ရှားလိုက်တာဖြစ်တယ်လို့ပြောပါတယ်မြန်မာအသင်းဟာအခုနေ့ဆူဇူကီဖလားအုပ်စုပွဲစဉ်မှာလောင်နဲ့ကမ္ဘောဒီးယားအသင်းတွေကိုအနိုင်ရပြီးချန်ပီယံဖြစ်သွားတဲ့ဗီယက်နမ်နဲ့တရီကြကမလေးရှားကိုရှုံးခဲ့တာကြောင့်2ပွဲနိုင်2ပွဲတရီ2ပွဲရှုံး9မှတ်နဲ့အုပ်စုတတိယသာရပြီးတော့ပြိုင်ပွဲကနေထွက်လာရတာဖြစ်ပါတယ်ခင်ဗျာနောက်ထပ်သတင်းတစ်ခုကတော့မန်စီးတီးကစားသမားတွေဟာပြီးခဲ့တဲ့ဒီဇင်ဘာ13ရက်နေ့ကမန်ချက်စတာမြို့ကစေယုံတွေကိုတွားရောက်ပြီးတော့လူနာတွေကိုတွေ့ဆုံအားပေးခဲ့ပါတယ်နေ့စဉ်အခုလိုဒီဇင်ဘာ Christmas အားလည်းရရာသီအချိန်ရောက်ပြီဆိုရင်စေယုံမှာကုသနေတဲ့သူတွေကိုအားပေးတဲ့အနေနဲ့တွားရောက်ကြပြီးတော့ Christmas card တွေလက်ဆောင်တွေပေးကြတာပါမန်စီးတီးရဲ့အမျိုးသားရောအမျိုးသမီးနှစ်သင်းလုံးကဒီတော်ဝင်မန်ချက်စတာကလေးစေယုံပါဝင်စေယုံလေးခုမှရှိတဲ့ကလေး400ကျော်နဲ့အခြားလူနာတွေမိသားစုဝင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်။ကလေးတွေနဲ့သူတို့ရဲ့မိသားစုတွေကလည်းကမ္ဘာကျော်ဘောလုံးသမားတွေနဲ့ဒူဓာတ်ပုံတွေရိုက်ခဲ့ကြပြီးတော့အခုလိုလာရောက်အားပေးတဲ့အတွက်လည်းဝမ်းသာပျော်ရွှင်နေကြပါတယ်ခင်ဗျာ။မော်ရိုကိုနိုင်ငံမှာကျင်းပတဲ့အခုနှစ်ကမ္ဘာဖလားဖုတ်ဂေါ့အသင်းလိုက်ပြိုင်ပွဲမှာတော့ပြင်သစ်အသင်းကအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်။ဖိုင်နယ်ကိုဒီဇင်ဘာ15ရက်နေ့ကကစားခဲ့ရမှာပြင်သစ်ကဗြိတိန်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတော့ပါသက်ရှိကျင်းကစားပြီးတဲ့အချိန်မှာနှစ်သင်းလုံးဟာ3မှတ်စီတူနေခဲ့ပေမဲ့ဝယ်စင်တစ်ချောင်းသွင်းကိုရမှတ်အရေးအတွက်အရ င်းသက်ကနိုင်ရတော့ဖြစ်ပါတယ်ပြင်းသက်ကသားသမားနီကလပ်ကူရှိနီကတော
့ we really want it to win against the UK and that it's
ဖိတင်းရဲ့ကစားတဲ့ပွဲကိုကျွန်တော်တို့နိုင်ကျင်သလိုနိုင်လဲနိုင်လဲပါတယ်ကျွန်တော်တို့အခုကမ္ဘာချန်ပီယံဖြစ်ပါပြီ
ပြင်းသက်ကဒီပွဲနိုင်လိုက်တဲ့အတွက်ပြီးခဲ့တဲ့နှစ်က Paris မှာကျင်းပခဲ့တဲ့ဥရောပဖလားမှာပြတင်းကိုရှုံးထားတဲ့ရှုံးချက်ကိုပြန်ဆက်နိုင်လိုက်တယ်ဆိုတော့ကိုပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့အထီးလောက်ပါပဲရှင်
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့အရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင်bamis@voanews.com ကို2019 VOA ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်မနေ့ပြန်ကြတာပရိမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေထဲမှာတော့ဥကျော်ဇန်တာရဲ့မြမအေးတုံသက်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်ဒီကနေ့အတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်ရောပတ်သမဂ EU ရဲ့တန်တမာဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ခဲ့သူဟက်ကာတွေက၃နှစ်ကြာပေါက်ထွန်းဝင်ရောက်ခဲ့ကြပြီးအရေးကြီးတဲ့ဂျင်းနန်းစာပေါင်းထောင်နဲ့ချီပြီးဒေါင်းလုဒ်ရယူခဲ့တဲ့အကြောင်းအမေရိကန်သတင်းစာကြီးဆောင်ဖြစ်တဲ့ New York Times ကဖော်ပြပါရယ်ပေါက်ထွန်းမှုကိုဆိုင်ဘာအင်တာနက်လုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Area 1ကဖော်ထုတ်တွေ့ရှိပြီးဂျင်းနန်းစာပေါင်း1100ကျော်ကိုလည်းသတင်းစာတိုက်ကိုပေးအပ်ခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာဖော်ပြတဲ့သတင်းမှာပြောဆိုလိုက်တာပါမက္ကဆီကိုနိုင်ငံနယ်စပ်မှာတရိုင်းတီဆောင်မကိစ္စအတွက်တောင်းခံထားတဲ့အတိုင်းအမေရိကန်ဒေါ်လာ5ဘီလီယံမရရင်အစိုးရရန်ရရဲ့ရစိုက်ပြစ်ဖို့ချင်းချောက်ထားတာကိုသမ္မတဒေါ်နယ်ထရမ့်ပဲကအလျှော်ပေးလာတဲ့အတွက်ဒီမိုကရက်တစ်ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရေးလွှတ်တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။သူတောင်းထားတဲ့အတိုင်းငွေကြေးပမာဏမရရင်အစိုးရလုပ်ငန်းတွေရစိုက်ပြစ်ဖို့အတွက်ကိုတော့ပြီးခဲ့တဲ့တစ်ပတ်ထဲမှာပဲသမ္မတထရမ့်ကချင်းချောက်ခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကတိုက်အလဲပိုင်းနဲ့အင်းနီးချင်းမက္ကဆီကိုနိုင်ငံတို့မှာဒေါ်လာ10ဘီလီယံကျော်ရင်းနှီးမြှုပ်နှံသွားဖို့အမေရိကန်ကသတိပြုလိုက်ပါတယ်ဒေါ်လာ6ဘီလီယံနီးပါးကတော့အယ်ဆာဗေရာကွာတီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအတွက်သုံးစွဲသွားမှာဖြစ်ပြီး 40.8 ဘီလီယံကတော့မက္ကဆီကိုနိုင်ငံတောင်ပိုင်းကစီမံကိန်းတွေမှာသုံးစွဲဖို့ရထားခဲ့တာပါမြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုမူတွေနဲ့ပူးပေါင်းဆောင်ရွက်နေသူတွေအဖြစ်ရာနဲ့ချီအကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ် Facebook စာမျက်နှာ425မျက်နှာ Group အုပ်စု19ခုအကောင့်135ခုအပြင်ဓာတ်ပုံလူမှုကွန်ရက် Instagram အကောင့်15ခုကိုပါပိတ်လိုက်တဲ့အကြောင်းမနေ့နောက်ပိုင်းကပဲ Facebook ကကြေညာလိုက်တာပါကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမမှန်မကန်ဖော်ပြနေတဲ့လူရဲမျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေစေဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကအွန်လိုင်းစာမျက်နှာတွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာတွေကိုတားဆီးဖို့ဖြစ်ွက်တယ်ဆိုပြီး Facebook ပေါ်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးရတော့အခုလိုပိတ်လိုက်တာလည်းဖြစ်ပါတယ
်ကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီညစီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတူမီတာ1925-32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.